တော်ရှင်များခင်ဗျာမလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်လာတဲ့မလေးရှားနိုင်ငံသား၏ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာထုတ်ဝေတဲ့သတင်းစာတွေမှာဖော်ပြထားချက်နဲ့မလေးရှားနိုင်ငံသား၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နှစ်ခုဟာခီးစဉ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကွဲလဲနေတာတွေ့ရပါတယ်။ဒီချက်နဲ့ပတ်သက်ပြီးသဘောထားအမြင်သိရဖို့အတွက်တန်အမတ်ကြီးဟောင်းတူလည်းဖြစ်ဝါရင်နိုင်ငံရေးသမားကြီးလည်းဖြစ်တဲ့တခင်ချန်ထွန်းကိုစတင်မေးမြန်းခဲ့ပါတယ်။
ကြည့်ကြည့်လူလာရောက်တယ်ဒါပဲရှစ်တောင်ကြဘွန်းနဲ့ဘာနဲ့ဘာမှမဆိုင်ဘူးတဲ့သဘောပဲနော်အဲ့ဒီကလုံးဝမဖော်ဘူးဟုတ်လားသဘောကဒါအဲ့တော့ဒီဒီအဲဒါကြောင့်မို့လဲပြီးတော့ဒီကဝင်းကြီးကနေပြီးသူကညက်တာလဲဒီအဲ့ဒီအဲ့ဒီတို့ကိုယ်စားအဖွဲ့ကိုကျွေးလိုက်တယ်ဒါပဲဘယ်နှယောက်ပါတဲ့တောင်မပြောဘူးနော်မလေးရှားနိုင်ငံရဲ့ကိုစားမလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ထမ်းကဝင်းကြီးတယောက်အနေနဲ့သူလာတာလို့ကျွန်တော်ကဒီလိုပဲကျွန်တော်ဘာသာပြန်လို့ရတယ်ကျွန်တော်ဒီလိုပဲကျွန်တော်ကတော့ဟိုဟိုသတ်သတ်မှတ်တယ
်သူကအဲ့လိုအဲ့လိုသတ်မှတ်လိုက်တဲ့အခါမှာတော့ဒီငကိုလာတဲ့မူရင်းရည်ရွယ်ချက်တည်းရဲ့သဘောတဘာဝအနေထားလည်းပြောင်းသွား
မှာပေါ့ပြောင်းသွားတာပေါ့ပြောင်းသွားတာပေါ့ပြောင်းသွားတာပေါ့ဒါဒါနိုင်ငံရေးအဆွေးနွေးမယ်လို့မပါဘူးလေ तू ကချစ်ကြည်လာတာကိုနိုင်ငံရေးဆွေးနွေးရင်သဘောထားကွဲမှာပေါ့သဘောကွဲရမှုချစ်ကြည်ဖို့လာတာကူဒီကျင်ရချက်လည်းပြောတာကျွန်တော်ပြောတာက
ဟုတ်ကဲ့
ဟုတ်ပလား
ဟုတ်ကဲ့ဆိုတော့
ကျင်ရချက်ကသိရှင်းတာ
ဟုတ်ကဲ့
နော်ဒီအစိုးရကတိတိကျကျစဉ်းစားပြီးတော့မှရေးပြီးတော့မှလာဒီအတကျညာချက်ထုတ်တာကိုဗျဟုတ်လား
ဟုတ်ကဲ့
အဲ့တော့ဒီ तू ကဒီတကယ်လို့ဟိုအေးစင်းကုစလေအနေနဲ့ဆိုရင် तू ကပြေးချင်မှပြေးမှာပေါ့ဗမာပြည်လာကွန်းကုလသမဂ္ဂကုစလေတောင်မှမပြေးပဲနဲ့ဘာအေးစင်းကုစလေအေးစင်းကကုလသမဂ္ဂတဲ့ငဲတာပဲဟုတ်ပလား
ဟုတ်ကဲ့
ဒီနိုင်ငံရေးစကားလာပြီးတော့မပြောနဲ့လီလာဆရာမလုပ်နဲ့
တခင်ချန်ထွန်းပြောပြသွားတာပါဆက်လက်ပြီး NLD ဘက်ကိုမင်းမြန်းခဲ့ပါတယ် NLD လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းကတော့တရင်စာတွေကပေါ်ပြချက်နဲ့ပတ်သက်ပြီးသွေးသွားဖြစ်ရပါတယ်လို့အခုလို့စတင်ပြောပါတယ
်တော်တော်အံ့ဩဖို့ကောင်းပါတယ်အဲ့တော့ကျွန်တော်တို့သိနေတာကတော့ဒါအာဆီယံအဖွဲ့ရဲ့ကိုယ်စားမြန်မာနိုင်ငံရဲ့ဒီမိုစီဤတိုးတက်မှုပေါ်မှာလာရောက်လေ့လာဖို့ဆိုကျွန်တော်တို့ဒီလိုပဲသဘောရပါတယ်ဒီလိုပဲကျွန်တော်တို့မျှော်လင့်ပါတယ်အဲဒါပေမဲ့လို့ဟာဒီသတင်းစာထဲမှာသုံးထုတ်ထားတာကတော့ခုနသိတဲ့အတိုင်းပဲဒါကျွန်တော်လည်းသွေးသွားဖြစ်သွားပါတယ်ကျွန်တော်တို့လည်းဒီပေါ်မှာတော်တော်အံ့ဩမှုဖြစ်ရပါလေ
ဟုတ်ကဲ့ခင်ဗျာဟိုသတင်းစာထဲမှာဖော်ပြထားလို့ပေါ့လေမလေးရှားနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရာနှစ်နိုင်ငံချစ်ကြည်ရေးအတွက်လာရောက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားတဲ့အတွက်ကြောင့်မလေးရှားနိုင်ငံသားရေးဝန်ကြီးက17ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကဆုံးဖြတ်ချက်အတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့လေ့လာဖို့အတွက်လာရောက်တာမဟုတ်ဘူးဒီအတွက်ကြောင့်ဒေါ်ဆန်းစုကြည်တို့ NLD ပါတီနောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဖို့မလိုဘူးဆိုတော့သဘောကိုတက်ရောက်နေပါလား
ဟုတ်ကဲ့သတင်းစာတွေကရေးသားနဲ့အဲဟိုပေါ်မှာဝေဖန်ကြည့်ရင်တော့အာဒါဒီလိုပဲယူဆမှာဖြစ်ပါတယ်အဲတကယ်တမ်းကျတော့ဒါအာဆီယံအဖွဲ့ရဲ့ကိုယ်စားလာရောက်တည်ရူပဲကျွန်တော်တို့သိရပါတယ်ဒီကြေညာချက်တွေအပြင်လည်းဒီလိုပဲကြေညာလာတာဖြစ်ပါတယ်အဲ့တော့ဒါဝကြည့်ချင်းအပြင်လည်းအဲသက်ဆိုင်ရာကိုယ်စားအဖွဲ့ဟာကျောင်းနိုင်ငံရဲ့အနေအထားကိုပုံမသိနိုင်နိုင်မယ်လို့ကျွန်တော်ဒီပဲယူဆပါတယ်ခင်ဗျာ
NLD လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းပြောပြသွားတာပါခင်ဗျာ